အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာတဲ့ဒီမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီကိုနန်ဆက်မှာပဲဟန့်တားပြီးတော့ပြန်ခိုင်းခဲ့တယ်လို့နန်ဆက်မြစ်ဒီနတ်မြစ်ကြောင်းအနီးမှာအခြေဆိုင်တဲ့ဘင်္ဂလားဒေ့ရှ်ဒေသဆိုင်ရာတာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေတာနဲ့အမျှအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ဒီအိန္ဒိယနိုင်ငံတွေကိုထွက်ပြေးလာတဲ့မြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေအရေးအတွက်ဟာလဲထောင်ထဲချီပြီးတော့ရှိပါတယ်အများအဖြစ်ကတော့သူတို့ကိုလက်ခံပြီးရပ်ပိုင်းတမမဟုတ်တရင်ပပိုင်းအတွင်းမှာမြန်မာနိုင်ငံပတ်ချံကိုပြန်ပို့လေရှိပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နယ်စပ်နတ်မြစ်ကိုဖျက်ဆီးဖို့ကြိုးစားတဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်66ဦးချက်မနည်းကိုမြန်မာနိုင်ငံဘက်ချက်ချင်းပြန်ပြီးတော့နှစ်ထုတ်ခဲ့တာဖြစ်ပါတယ်။လီနစီနဲ့တက်နက်ဖ်ဒေတာတွေကိုဝင်ဖို့ကြိုးစားခဲ့ကြတဲ့ဒီမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်ဖွဲ့တွေကနယ်စပ်မှာတင်ဟန့်တားခဲ့တာဖြစ်တယ်လို့တက်နက်မြို့အုပ်ချုပ်ရေးမှူးမူဂျီဘူဝါရာမန်ကပြောပါတယ်။အခုနောက်ဆုံးထွက်ပြေးလာတဲ့သူတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်ဘက်ကရောတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။ရခိုင်ပြည်နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအရခတပ်တော် AA ကပြီးခဲ့တဲ့နှစ်နိုဝင်ဘာလကစလို့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီတပ်စခန်းတွေနဲ့နယ်မြေတွေကိုတိုးချဲ့သိမ်းယူလာနေတာနဲ့အမျှဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအများအပြားအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးနေကြတာဖြစ်ပါတယ်။ဒီနှစ်ထဲမှာအခုလိုထွက်ပြေးလာတဲ့သူ150ကျော်ကိုဘင်္ဂလားဒေ့ရှ်ကလက်ခံပေးခဲ့တာရှိပြီး950ကျော်ကိုတော့နေရပြန်ပို့ပေးခဲ့ပြီးဖြစ်တဲ့အကြောင်းတရားဝန်ကျင်ကတော့နေရပြန်ဖို့အတွက်စောင့်ဆိုင်နေတယ်လို့အမည်မဖော်လို့တဲ့အကြီးတန်းဘင်္ဂလားဒေ့ရှ်အရာရှိတူက AFP ကိုပြောပါရရှင်